စီရင်တင်းမာနေတဲ့ရှမ်းမြောက်ပိုင်းဘက်မှာဒီကနေ့မှလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နဲ့နမ်ဖက်ကမှာမြမစစ်စခန်းကိုမြောက်ပိုင်းတပ်ကထပ်ပြီးတော့ဝင်ရောက်တိုက်ခိုက်တယ်လို့ကုန်းလုံတရားတစင်းလဲဖျက်ဆီးခံရလို့စစ်တပ်အနီးနားဝန်းကျင်ကဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်ဒီလိုစိုးရိမ်နေကြတဲ့ပြည်သူလူထုလုံခြုံရေးကိုရှမ်းပြည်တောင်ပိုင်းတပ် RCSS ဖက်ကနေမြေလုံခြုံရေးတတ်နိုင်သမျှဆောင်ရွက်ပေးသွားမယ်လို့လည်းပြောဆိုလိုက်ပါတယ်ဒီလိုစီရေးပဋိပက္ခတွေပုံမူကြီးမားမကျေပြန့်လာခင်နှစ်ဖက်ကယုံကြည်တဲ့နှစ်ဖက်တပ်တွေကိုဩဇာလွှမ်းမိုးနိုင်မယ်တပ်အင်အားစုတွေကဝင်ရောက်ဖြည့်ရှင်းပြီးမှပဲပြေးလည်နိုင်မယ်ဆိုပြီးတော့လည်းအပြစ်ရဲ့တိုင်းရင်းသားခေါင်းဆောင်တဦးကသုံးသပ်ပါတယ်မဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
ဟုတ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ဖွဲ့ပူးပေါင်းထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ပြည်ဦးလွင်စစ်တင်တန်းကြောင့်နဲ့နောင်ချိုမြို့မူရိတ်ကိတ်ပါဝင်နေရာတချို့ကိုအင်အားသုံးဝင်ရောက်စီးနှင်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ရက်ပိုင်းတွေမှာလည်းဇက်တိုက်ဆိုသလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပါဝင်လာရှုကုတ်ခိုင်စတဲ့နေရာတချို့ကိုတိုက်ခိုက်နေတာဖြစ်ပါတယ်ဒီကနေ့မှာလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နယ်နန်းဖက်ကအနီးကစစ်စခန်းတစ်ခုကိုမဟာမိတ်တပ်ကထပ်တိုက်ခိုက်သလိုကိုလုံဘက်ကိုသွားတဲ့တရားတစင်းနဲ့ကြိုးကြဖျက်ဆီးသွားလို့လမ်းမဆက်သွယ်ရေးခက်ခဲဖြစ်ပြီးဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်။ရှမ်းပြည်နယ်တီဘောမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလက်ဖြင့်မြမရေးလေးလာသူဦးရထွန်းကသူတိထားသမျှအခုလိုပြောပြပါတယ်
။ဒီနေ့ကတော့မနေ့ပိုင်းကအဲ့ဒီကုတ်ခိုင်နဲ့နန်းဖက်ကကြားဘက်မှာတပ်စခန်းတစ်ခုဝင်တိုက်တယ်လို့နောက်တစ်ခါကျွန်တော်တို့ကွန်းလုံပဲသွားတဲ့တရားအချိုးခံရတယ်လို့အဲ့ဒါတွေဆိုကြားတယ်လေ။အဲဆိုတော့ဟိုဓာရီကဘာတွေဖြစ်လာနိုင်မလဲလို့သုံးတိုက်ရရင်တော့တက်ကဒီတစ်ဖက်တက်အပြစ်ခရရခဲထားတဲ့ဟာကတော့ခု31ရက်နေ့ဆိုလို့ရှိရင်ဒီလကုံရင်တော့ရက်ကဆုံးသွားပြီပေါ့အထပ်ပြီးတော့တိုးပေးလိုက်မယ်လို့တော့ကျွန်တော်မထင်တော့ဘူးအဲ့ဒီနောက်ပိုင်းမှာဒီစစ်စင်ရေးတွေအကြီးကျယ်လှုပ်လာနိုင်တာပေါ့နော်စစ်စင်ရေးတွေအကြီးကျယ်လှုပ်လာတဲ့အခါကျတော့ကြီးလက်မှနေကြတဲ့ပြည်သူလူထုတွေကစစ်တမ်းခံရလို့အောင်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
လိုမျိုးမဟာမိတ်တပ်ပေါင်းစု၃ဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်မူဆယ်မန္တလေးအဓိကဆက်သွယ်တဲ့လမ်းကြောင်းကျတဲ့တံတားတချို့ဖောက်ခွဲဖျက်ဆီးခံရတဲ့အပေါ်ပြည်သူလူထုခရီးသွားလာရေးနဲ့နေဆက်ကုန်စည်စီစဉ်မှုထိခိုက်စေခဲ့တယ်လို့ဒီရှမ်းမြောက်ပိုင်းတိုက်ပွဲကအချိန်ဘလောက်ကြာမလဲဆိုတာမခန့်မှန်းနိုင်လို့ပြည်သူလူထုတွေသတိဝရိယနဲ့သွာလာကြဖို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကကြေညာချက်ထုတ်ပြန်သတိပေးပါတယ်။လာရှိုနမ်လန်ကြောက်ကူနောင်ချိုလမ်းကြောင်းတစ်လျှောက် RCSS ရှမ်းတောင်ပိုင်းတပ်တွေဘက်ကတပ်တွေချထားပြီးလုံခြုံရေးတာဝန်ယူထားပေးမှာဖြစ်တယ်လို့CSS တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ဒုတိယဗိုလ်မှူးကြီးစိုင်းဦးက VOA မြန်မာပိုင်းကိုပြောပါတယ်
။နောက်ဆုံးပြန်ရတဲ့အကြောင်းကဒီရတားတူတူပေါ့နော်။ဒီတော့လာရေးမှာသူတင်တော့ဂုတ်ထိတ်ပေါ့နော်။ဂုတ်ထိတ်အိုက်ဂုတ်တင်းဟောသူတို့ပြင်နေတဲ့အချိန်မှာတချို့ကြီးတဲ့တွေကဒီကြောက်ကူတင်တော့ဘက်ကနေဒီငန်းနာဘက်ကိုသွားတဲ့တနာပေါ့နော်။သွားလို့ရတယ်ပေါ့နော်။ဒီတော့လာရေးမှာသူတို့လုံထုံမှုအတွက်ပေါ့ကျွန်တော်တို့ဒီအစီအစကနေပြီးတော့တက်နိုင်ကြလို့ပေါ့နော်။ဆိုလို့ဆိုရတယ်ကျွန်တော်တက်နိုင်တာစပါခေါင်းတမယ်ဆိုတဲ့အကြောင်းကျွန်တော်တို့ဒီလိုတည်နေတာပါ။ကျွန်တော်တို့ဒီ lucky တက်လာရေးဒီမှာလဲအချိန်နေဆောင်ကြည့်ပြီးမှတရင်နေနားထောင်ပြီးမှတွားလာအကောင်းဆုံးမလို့ကျွန်တော်တို့ message ပေးချင်ပါတယ်။
ဒါပေမဲ့လည်း RCSS ရှမ်းပြည်တောင်ပိုင်းတပ်နဲ့အခုမြောက်ပိုင်းမဟာမိတ်တွေဟာအရင်ကလည်းအပြန်အလှန်တိုက်ပွဲတွေဖြစ်ဖူးတာကြောင့် RCSS ဘက်ကတိုက်ပွဲတွေဖြစ်နေတဲ့အဲ့ဒီလမ်းကြောင်းကိုလုံခြုံရေးယူပေးမယ်ဆိုရင်တော့မြောက်ပိုင်းတပ်တွေနဲ့ထိတိုက်တွေ့မဲ့သဘောမှလည်းရှိနေပါတယ်။အခုလိုမျိုးညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ဘက်ကအစိုးရတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်လာနေတဲ့အနေအထားမှာမြမတပ်မတော်ဘက်ကလည်းပြန်လည်တိုက်ခိုက်မှုတွေဖြစ်လာနေတဲ့အချိန်ပိုပြီးတော့ပြင်းထန်ဆိုးဝါးလာနိုင်တဲ့အနေအထားဖြစ်တာမို့ပြည်လဲအောင်ဖြေရှင်းနိုင်ရေးတစ်ဖက်လက်နက်ကင်တပ်တွေအပေါ်မှာဩဇာကြောင့်ပဲတဖက်တက်ကလက်ခံနိုင်မဲ့တက်အင်အားစုတွေကဝေရောက်ညီနိုင်ဖြည့်ရှင်းပေးတဲ့လို့အပြည့်ရဲ့လက်မှတ်ထိုးထားတဲ့ PNLO ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့နှယက်ကဗိုလ်မှူးကြီးခေါင်းကာကစီးရီးပြိပခါတွေပြည်လဲရဲ့သူ့အမည်အခုလိုပြောပါတယ
်ကျွန်တော်စဉ်းစားလို့ရတာတော့ဒီစစ်ပွဲဒီလောက်ကြီးမှဆက်လက်ပြီးတော့ရှေ့ကြမှုမဖြစ်အောင်ပေါ့နောက်မကျေပြန့်အောင်ဒီတဖက်ကတောင်းရှိတဲ့သမ္မတော်ကပြန်ပြီးတော့တုံ့ပြန်လာရင်တုံ့ပြန်လာရင်စစ်မျက်နှာကအခုဟိုခွင့်နေတဲ့နေရာမှာမဟုတ်ဘဲနဲ့ဟိုအနောက်တဲအထိပေါ့လေကျေပြပြဖြစ်သွားရင်တော့ကျွန်တော်တို့ဆွေးနွေးရကြမလို့ဆိုတော့ထိုင်ဖို့အတွက်ချက်ခဲပါလိမ့်မယ်အဲ့ဒါကျွန်တော်စိုးရိမ်တာပါဒါကြောင့်ရတန်းရနိုင်အောင်ဂျာခံအဖွဲ့ကြီးကြီးတွေပေါ့ဥပမာနှစ်ဖက်စလုံးကဆက်ဆံရေးကောင်းတဲ့အဖွဲ့တွေပေါ့ကြာသမ္မတော်နဲ့လည်းဆက်ဆံရေးကောင်းတယ်နော်မြောက်ပိုင်းသုံးဘွဲ့အနေနဲ့လည်းဆက်ဆံရေးကောင်းတဲ့အဖွဲ့ကြီးတွေပေါ့ဥပမာဝါသပါလို့ဖွဲ့ကြီးမျိုးတွေကကြောင်ဝင်ပြီးတော့လူကြီးသူမနဲ့အားနေပြီးတော့ပြောဆိုနှိမ့်နိုင်ရတော့ပိုကအဆင်ပြေမလားလို့ကျွန်တော်အကြံပေးကြည့်ရပါ။အမှ KIO ကြီးကဲတဲ့နယ်တော့လကောင်းဝါကြီးကဲတဲ့နယ်တော့လကောင်းကျွန်တော်တို့အစိုးရတပ်မတော်တို့ကကြီးကဲတဲ့အချက်
ပေးယူလုပ်ပြီးတော့ဘယ်လိုတိုင်တော်ရင်ကောင်းမလဲဆိုတာညှိနှိုင်းလိုက်ရင်တော့ရှင်းပြမှာလို့စတာ
မြမဆိုးရဘက်ကတော့ဒီတိုက်ခိုက်မှုတွေကြောင့်မြမငင်းကြရေးလုပ်ငန်းစဉ်ကိုကြီးကြီးမားမားထိခိုက်မှုရှိတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုထားပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ်။ပူပေါင်းမဟာမိတ်သုံးဘွဲဘက်ကတော့တွေ့ဆုံဆွေးနွေးမှုကိုမျှော်လင့်ထားပေမဲ့လို့တိုင်းရင်းဒေသတွေကမြမစစ်တပ်ရဲ့ထိုးစစ်ကိုခုခံကာကွယ်တဲ့အနေနဲ့အခုလိုတံပြန်တိုက်ခိုက်ရတာဖြစ်တယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုဘက်ကလည်းသက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်ကြဖို့အမြင်မတူကွဲလဲမှုတွေကိုဖြေရှင်းနိုင်ရေးဆွေးနွေးညှိနှိုင်းမှုတွေလိုအပ်ပါကြောင်းတိုက်တွန်းထားပါတယ်ရှင်။
မဆုမမရှင်